ဘက်မှာတော့တိမ့်ဆဲကန်လေယာပြဿနာတွေနဲ့ပတ်သက်ပြီးဖြေရှာနိုင်ဖို့အတွက်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်သလိုလူဦးရေရဲ့80ရာခိုင်နှုန်းကျော်ကလည်းလေယာကိုင်းကျွန်းလုပ်ငန်းတွေကိုလုပ်ကင်ဆောင်ရွက်ကြသူတွေဖြစ်ပါတယ်။ဒါကြောင့်တိမ့်ဆဲကန်လေယာပြဿနာတွေနဲ့ပတ်သက်ပြီးအရေးတကြီးဖြေရှင်းဆောင်ရွက်တဲ့ကိစ္စတွေထဲမှာပါဝင်နေတာကိုတွေ့ရမှာဖြစ်ပါတယ်။တိမ့်ဆဲထားတဲ့လေယာမြေတွေထဲမှာလက်ရှိအချိန်ထိဘာစီမံကိန်းမှအကောင့်ထဲမဖော်နိုင်တာတွေစီမံကိန်းအကောင့်ထဲမဖော်ပြတဲ့လေယာတွေကိုပြန်အပ်မယ်ဆိုပါမှမူလစီမံကိန်းမဟုတ်ပဲအဆောင်အဦးတွေထားဆောက်လာတာတွေစီမံကိန်းဆောင်ရွက်ပြီးပင်မဲ့ကျန်တဲ့မြေပိုတွေကိုတောင်သူတွေလက်ထဲပြန်မပေးတာတွေစတာတွေရှိနေတာတွေ့ရပါတယ်။လွတ်တော်အစည်းအဝေးတစ်ခုမှာလည်းတက်မတော်ကနှီးမျိုးမျိုးနဲ့ရယူထားတဲ့မြေက 2,900 ကျော်ရှိနေတယ်လို့တက်မတော်ရဲ့တာဝန်ရှိသူတဦးကထုတ်ဖော်ပြောကြားခဲ့ပါတယ်ခေဆက်ဆက်သိန်းဆဲလေယာမြေတွေကိုကြည့်ရင်ဧကပေါင်းတန်းချီရှိနေခဲ့ပါတယ်စေဆိုးရအောက်ချုပ်တဲ့ကာလတချောင်မှာလည်းလေသိန်းဆဲမှုတွေအများဆုံးရှိခဲ့ပါတယ်ဒါကြောင့်အစိုးရအနေနဲ့သိန်းဆဲလေယာပြဿနာတွေကိုဖြေရှင်းဖို့ဆောင်ရွက်ရမှာကိန်းကနန်းအနေနဲ့များနေတာတွေ့ရမှာဖြစ်ပါတယ်နေရာဒေသအနေနဲ့ကြည့်ရင်လည်းပြည်နယ်နဲ့တိုင်းဒေသကြီးအားလုံးမှာတွေ့ရမှာဖြစ်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့လေယာပြဿနာတွေကိုအလေးအနက်ထားဆင်ခြင်ကြည့်မယ်ဆိုရင်တောင်သူတွေနဲ့သာပတ်သက်မှုရှိနေတာမဟုတ်ပါဘူးလေယာပြဿနာနဲ့အတူပညာရေးကျန်းမာရေးစီးပွားရေးစတဲ့ခန္ဓာတွေမှာပါဆက်ဆက်ပြဿနာတွေအနေနဲ့ပူးတွဲဖြစ်ပေါ်နေတာကိုတွေ့ရမှာဖြစ်ပါတယ်သိမ်းဆဲကလေယာပြဿနာတွေကြောင့်တောင်သူတွေမှာအမှန်တကယ်ပဲနှိမ့်နာခဲ့ကြတဲ့သူတွေဖြစ်ပါတယ်ကာလတွေဘလောက်ပဲကြာခဲ့ကြခဲ့သူတို့ရဲ့နှိမ့်နာမှုတွေအတွက်ဖြေရှင်းပေးဖို့အခွင့်အရေးမရခဲ့ကြပါဘူးပြောလဲမပြောရခဲ့ကြပါဘူးလက်ရှိအစိုးရလက်ထက်ကိုရောက်မှာပဲပြောဆို권တောင်းဆို권တွေရကြတာဖြစ်ပါတယ်လေယာမြေတွေကိုတိမ့်ဆက်စဉ်ကာလကလည်းဥပဒေနဲ့အညီတိမ့်ခဲ့တာမဟုတ်တာကြောင့်ပြည်သူတွေရဲ့နှိမ့်နာမှုကိုတနည်းနည်းနဲ့ဖြေရှင်းပေးဖို့လိုအပ်ပါလိမ့်မယ်။ဒီလိုဖြေရှင်းရမှာလဲလက်တလောပြည်လဲယုံလောက်နဲ့မဖြစ်နိုင်ပါဘူး။နှိမ့်နာမှုတွေကိုအမှန်တကယ်ဖြေရှင်းပေးဖို့လိုအပ်မှာဖြစ်ပါတယ်။သိမ်းဆဲကန်လေယာပြဿနာတွေကိုဖြေရှင်းနိုင်တဲ့နည်းလမ်းမျိုးစုံရှိနိုင်ပါတယ်။ဒီနည်းလမ်းတွေထဲကရော်ကျေးပေးတာမျိုးတွေ၊တင့်လျော်တဲ့မြေနေရာတွေအစားထိုးပေးတာမျိုးတွေ၊အသုံးမချသေးတဲ့မြေတွေကိုတောင်သူတွေလက်ထဲပြန်ပေးတာမျိုးတွေစတဲ့နည်းလမ်းတွေနဲ့ဖြေရှင်းဆောင်ရွက်ပေးနိုင်ပါတယ်။ဒီနေရာမှာပြောစရာရှိမှာကတိမ့်တဲ့နေရာမှာဌာနဆိုင်ရာအတွက်တကယ်လိုအပ်နေတာမျိုးဖြစ်နေရင်တစ်ဖက်ကလည်းဒီလေကိုပြန်ပေးမှဖြစ်မယ်ဆိုရင်တော့လေတောင်သူတွေကိုနားလည်အောင်ရှင်းပြပေးဖို့လိုအပ်ပါမယ်။ရော်ကျေးအနေနဲ့နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နားလည်မှုယူဆောင်ရွက်ကြရင်အဆင်ပြေနိုင်ပါတယ်။ဒါအပြင်တိုင်းသူပြည်သားတွေရဲ့အရေးဟာအစိုးရရဲ့အရေးဆိုတာကိုလည်းသိဖို့လိုအပ်ပါမယ်။ဒီပြဿနာကိုအစိုးရကလွဲပြီးကင်တွယ်ဖြေရှင်းပေးနိုင်သူလည်းမရှိပါဘူး။လေယာပြဿနာတွေကိုမဖြေရှင်းသေးဘဲနဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုဆောင်ရွက်ကြမယ်ဆိုရင်ဘလို့မှဖြစ်နိုင်မှာမဟုတ်ပါဘူး။တိုင်းပြည်ရဲ့အသွင်ကူးပြောင်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုလည်းလွယ်လွယ်ကူကူရှောက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်လေယာပြဿနာတွေကိုဖြေရှင်းလိုက်တာဟာနိုင်ငံရေးပြဿနာအတော်များများကိုဖြေရှင်းလိုက်သလိုဖြစ်သွားမယ်လို့ပြောနိုင်ပါတယ်။လွတ်တော်ကတိမ့်ဆဲခံရမှုတွေကြောင့်နစ်နာမှုမရှိစေရေးအတွက်လေယာမြေနှင့်အခြားမြေများစုံစမ်းရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီအဖွဲ့ကလည်းလေယာမြေပြဿနာတွေကိုအောက်ခြေအထိဆင်းပြီးစစ်ဆေးမေးမြန်းဆောင်ရွက်ခဲ့တာကိုတွေ့ရပါတယ်။လက်ရှိအနေထားမှာလွတ်တော်ကအဖွဲ့ဖွဲ့ပြီးအစီရင်ခံစာထွက်လာတာပဲရှိပါတယ်။လေယာပြဿနာတွေကလည်းဒီအတိုင်းပဲဆက်သွားနေတာတွေ့ရပါတယ်။ဒီလိုအနေထားမှာတိမ့်ဆဲကန်တောင်သူတွေရဲ့တိမ့်နဲ့ဌာနရဲ့လွတ်တော်ရဲ့တပ်ဆိုင်ရာလက်သမားရေးဆောင်ရွက်နေသူတွေရဲ့ပွင့်လင်းမြင်သာစွာပူးပေါင်းဖြေရှာကြမယ်ဆိုရင်တိမ့်ဆဲလေယာပြဿနာတော်များများကိုဖြေရှင်းနိုင်လိမ့်မယ်လို့မြင်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ Thank you.